အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ပေါင်းများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်ထဲပုံမဲဆိုတာကိုအသေးစိတ်ဖော်ပြထားတဲ့လှုပ်ထုံးလုပ်နည်းတွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရက်ကိုဘာမာလက်ထက်တုန်းကတော့ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်နေထိုင်သူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။အရင်ကလုပ်ခဲ့တဲ့မူဝါဒတွေကိုဝန်ကြီးကယ်လီကပြန်ရောက်သိမ်းလိုက်ပြီးအခုဦးစားပေးလုပ်ဆောင်မယ့်မူဝါဒတွေကိုချမှတ်တာပါ။ရာဇဝတ်မှုတစ်ခုခုနဲ့အပြည့်အစုံကြောင့်ဆုံးဖြတ်ခံထားရသူ၊ဒါမှမဟုတ်ဆွဲချက်တင်ခံထားရသူ၊ဆွဲချက်တင်နိုင်တဲ့ပြည်မှုတစ်ခုခုကိုကျူးလွန်ထားသူ၊အစိုးရထောက်ပံ့ကြေးကိုလိန်ညာရယူသူ၊လူမှုကြီးကြပ်ရေးတာဝန်ရှိသူတို့ရဲ့ဆုံးဖြတ်ချက်အရအများပြည်သူလုံခြုံရေး၊ဒါမှမဟုတ်နိုင်ငံတော်လုံခြုံရေးကိုထိန်းချုပ်သူတွေကိုအဓိကဦးတည်ချက်ထားပြီးတော့ဖမ်းဆီးပြန်ပို့မှာဖြစ်ပါတယ်။ကလေးဘဝမှာအမေရိကန်ကိုတရားမဝင်ရောက်လာသူတွေ၊ဒါမှမဟုတ်အမေရိကန်နိုင်ငံသားသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရှိသူတွေရဲ့မိဘတွေကတရားမဝင်နေထိုင်သူတွေဖြစ်တယ်ဆိုရင်တော့အဲ့ဒီလူတွေကိုအရေးမယူပဲဆိုင်းငံ့ထားဖို့ညွှန်ကြားထားတဲ့သမ္မတဥပမာရဲ့အမိန့်တွေကိုတော့ဒီအတိုင်းပဲဆက်ထားသွားမှာဖြစ်ပါတယ်။